ကချင်ပြည်နယ်မိုးမောင်မြို့နယ်မြကြီးနားဗမော်လမ်းတစ်လျှောက်မှာရှိတဲ့စစ်ကောင်စီရဲ့တပ်စခန်းလေးခုကို KIA ကအကြမ်းဖက်ရင်းနဲ့မနက်ပိုင်းကတပြိုင်တည်းထဲတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်။နွယ်လန်းအခြေဆိုင်ခမရ438တပ်စခန်းနဲ့အမှတ်616ဒုံးတရင်ကိုလည်းညနေပိုင်းမှာသိမ်းယူနိုင်ခဲ့ပါတယ်။ဒီကနေ့မှာတော့တိုက်ပွဲဖြစ်ပွားတာမရှိဘဲလေကြောင်းကနေတိုက်ခိုက်တာမရှိဘဲနဲ့ကင်းထောက်လေးနေပြန်ဝဲနေတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုစုံဝင်းလိုင်းပြောပြပေးပါမယ်။
ဒီလ21ရက်နေ့ကြာသပတေးနေ့မနေ့ပိုင်းကမိုးမောက်မြို့နယ်မြစ်ကြီးနားဗမော်လမ်းတစ်လျှောက်ကမြို့သစ်ကုံလော်နွယ်လန်းနဲ့နောင်ကုန်တို့မှရှိတဲ့စစ်ကောင်စီတပ်စခန်းတွေကို KIA ပူးပေါင်းတပ်တွေကတပြိုင်တည်းတိုက်ခိုက်ခဲ့တာပါကြာသပတေးနေ့မနေ့ပိုင်းမှာတော့မိုးမောက်မြို့နယ်ကတပ်စခန်းတချို့ကိုသိမ်းယူခဲ့ကြောင်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်မနေ့ကတော့ဟိုနွယ်လန်းစခါလေးသုံးရှိသိမ်းတာနော်အဲ့ဒီနွယ်လန်းနဲ့အဲနည်းနည်းကရရှိနေတဲ့သူတို့ရဲ့ rocket စခန်းကိုခေါ်ရဖို့ခမရ616အဲ့ဒီခန်းတင်းတာအဲ့ဒါနှစ်ခုဖြစ်ပါတယ်မနေ့ကတင်းတာတော့အေးမမောက်မြင့်မြင့်မမောက်ပဲ9နိုင်ရင်6နိုင်ရင်ချင်းလောက်မှာပဲဖြစ်ပါတယ်တနင်္ဂနွေတိုက်ပွဲဖြစ်ပြီးမှညနေပိုင်းရဲမှာတင်းလို့ရတာ
နွယ်လန်းအခြေဆိုင်ခမရ438ဟာကျန်ရီဌာနချုပ်လိုင်စာအနည်းရှိစစ်ကောင်စီတပ်စခန်းတွေကိုရိတ်ခါနဲ့လက်နဲ့ခဲယံပို့ဆောင်ပေးနေတဲ့အရေးပါတဲ့တပ်စခန်းဖြစ်တယ်လို့အမ616ဒုံတက်ရင်ကလည်းမြစ်ကြီးနားဗမော်လန်းကိုထိန်းချုပ်ရေးအတွက်အရေးပါတဲ့တပ်စခန်းတွေဖြစ်ပါတယ်ဒီစခန်းတွေကို KIA ကတိုက်ခိုက်ချိန်မှာစစ်ကောင်စီဘက်ကလေကြောင်းကပြန်လည်တိုက်ခိုက်တာတွေရှိခဲ့ပါတယ်ဒီကနေ့တိုက်ပွဲဆက်လက်ဖြစ်ပွားတာရှိမရှိကိုတော့ဗိုလ်မှူးကြီးနော်ဘိုကသူခီးလွန်နေတဲ့အတွက်အဆက်အသွယ်မရကြောင်းပြောပါတယ်
လုံးလုံးစေကျွန်တော်ဘာမှတရင်မရဘူးကျွန်တော်လည်းဟိုလိုင်းရှိတဲ့ဘက်ကိုသွားနေတာအခုမှပြန်ဝင်လို့ကျွန်တော်နေနဲ့ပြန်နေလာရမှာ
မိုးမောက်ဒေတာကတူကတော့ဒီကနေ့မှာတိုက်ပွဲဖြစ်ပွားတဲ့အတန်မကြားရကြောင်းနဲ့ဒေတာရင်းအခြေအနေကိုအခုလိုပြောပြပါတယ
်ဒီကတော့ဘင်းကြီးကတော့မရှိဘူးဟိုအနောက်ကတော့မကြားရဘူးဒီနေ့အဲ့လုံကမှာလင်းကချလာတော့အစားရတာနဲ့ခေါက်ကနေသွားပြီဟာနောက်ဆုံးရေခေါက်မြစ်ကျွန်တော်တင်ရတဲ့တုံးရှိခွန်ရအဲ့ဒီတကင်းတုတ်ကျန်ရတဲ့တုံးရှိခွန်ကိုလည်းဒီကစနေနေချင်းဒီနေ့တော့ဘုံနေမှာလက်တင်ရှင်နဲ့ဆက်ပြီးချောရတင်ထားတယ
်မြို့တိမှာစစ်ကောင်စီရဲ့ခမရ320ကုံလောမှာခမရ389နဲ့နောင်ကွန်မှာအမှတ်390အမြောက်တိုက်ရင်တို့တည်ရှိနေတာဖြစ်ပါတယ်မနေ့ကြာတာပရိနေမနေ့ပိုင်းမှာတော့ကျန်ရီဌာနချုပ်လိုင်စာအနည်းရှိနာပေါ်စခန်းနဲ့အဲ့ဒီစခန်းအနီးကကာကင်းစခန်းတချို့ကိုလည်းကင်အေကတည်ယူခဲ့ပါတယ်။နာပေါ်စခန်းကိုတော့ဒီလ18ရက်နေ့ကစတင်တိုက်ခိုက်ပြီး9ရက်အကြာမှာတည်ယူခဲ့တာဖြစ်ပါတယ်။နာပေါ်စခန်းဟာ1989ခုနှစ်မှာ KIA ကလက်လွတ်ခဲ့တဲ့သူတို့ရဲ့ဌာနချုပ်နေရာဟောင်းဖြစ်ပါတယ်။ KIA နဲ့ပူးပေါင်းတပ်တွေဟာဒီလ9ရက်နေ့ကစတင်ပြီးဌာနချုပ်လိုက်စာအနီးနဲ့မြစ်ကြီးနားဗမော်လမ်းတစ်လျှောက်ကစစ်ကောင်စီတပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်ခဲ့တာမှာဌာနချုပ်လိုက်စာအနီးကအရေးကြီးတဲ့စစ်ကောင်စီတပ်စခန်းအလုံးနီးပါးလောက်အပါအဝင်စုစုပေါင်းတပ်စခန်းကြီးငယ်40ခန့်ကိုသိမ်းယူထားခဲ့ပြီးဖြစ်ပါတယ်ခင်ဗျ